ကျွန်တော်ဝင်းမဲ့ပါရွေးကောက်ပွဲစောင့်ကြည့်ရေးအဓိကရည်သားအဖွဲ့တစ်ခုကိုအရင်ခွင့်ပြုမယ်ပြောပြီးမှအခုမပြုနိုင်တဲ့သဘောရွေးကောက်ပွဲကော်မရှင်ကပြောင်းပြီးကန့်သက်စာပို့လာတယ်လို့ဒီအဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီကန့်သက်စာမလာခင်အရင်3ရက်တုန်းကနေပြီးတော့ဆွေးနွေးပွဲမှာအစင်းအဖွဲ့မှတ်ပုံတင်ရှောက်စာတင်ပြီးရင်စောင့်ကြည့်ခွင့်ရတဲ့သဘောပြောပြီးမှအခုတော့အစင်းအဖွဲ့မှတ်ပုံတင်လုံးဝရပြီးမှသာရမယ်လို့ပြောင်းပြောလာကြောင်းဒီပေ့စ်အဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီ page ကိုရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်အရာရှိချုပ်စိုင်းရဲကျော်စာမြင့်ကိုမေးထားပါတယ် UEC လို့ခေါ်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့အခုလိုဆုံးဖြတ်ချက်ပြောင်းလာတာကိုပြီးခဲ့တဲ့တောက်ကြနေ့ August 22ရက်နေ့မှာအကြောင်းကြားလာတာလို့စိုင်းရဲကျော်စာမြင့်ကဆိုပါတယ်ဒီဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲစောင့်ကြည့်မယ့်အဖွဲ့အတော်များများစောင့်ကြည့်ခွင့်မရဖြစ်သွားနိုင်တယ်လို့အခုလိုဆိုပါတယ
်ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ထပ်ပြီးတော့မှတင်သွင်းတဲ့အခါမှာရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်လာကတင်းပွဲမှုပုံတင်ခွင့်ပြုချက်ရရှိပြီးမှစောင့်ကြည့်ရခွင့်ပေးမယ်လို့အကြောင်းပြန်ပါတယ်ဆိုတော့အဲ့ဒါဟာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုအတွက်ကိုကြီးမားတဲ့အဟံတားလို့ယူဆတယ်2015မှာရော19မှာရော18မှာရောဒီလိုမျိုးကန့်သက်ချက်မျိုးမရှိခဲ့ဘူးခု2020ကျတော့မှကျွန်တော်တင်းပွဲမှုပုံတင်ခွင့်ပြုချက်ရရှိပြီးမှစောင့်ကြည့်ရခွင့်ရှိမယ်ဆိုတာအာကျွန်တော်တို့ page အဖွဲ့အတွက်တင်မှာမဟုတ်ပါဘူးတခြားအရက်ဖက်အဖွဲ့စည်းအတွက်ပါဒါကြီးမားတဲ့အဟံတားလို့ကျွန်တော်မြင်ပါတယ
်အဲ့ဒီတော့ဒီဆုံးဖြတ်ချက်ကိုရွေးကောက်ပွဲကော်မရှင်ကဥပဒေအရလုပ်တာလားလို့မေးရမှာစိုင်းရဲကျော်စွာမြင့်ကကော်မရှင်သဘောနဲ့သာလုပ်ပုံရတယ်လို့အခုလိုဝေဖန်လိုက်ပါတယ
်ဆိုတော့ဒါကော်မရှင်ကဆုံးဖြတ်တာဒီဥပဒေနဲ့ပတ်သက်တော့ကျွန်တော်တို့ကမေးရမှာကဒီတင်းဖွဲ့မှတ်ပုံတင်ဥပဒေမှာကဘာပြောထားလဲဆိုရှင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းအနေနဲ့ပြည်တွင်းနဲ့ပြည်ပအထောက်ပံ့တွေကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့ကျွန်တော်ဆိုထားတာကိုဒါပေမဲ့မှတ်ပုံမတင်ထားတဲ့အဖွဲ့အနေနဲ့လက်ခံခွင့်အေးရတယ်မရောဆိုညှင်းထားတာမရှိဘူးဆိုတော့ဥပဒေမူပေါင်းရတာဟာအစိတ်ပဲဖွင့်ရမကိစ္စပဲ
ဒီနေရာမှာအရင်ဘက်ကပဲပြန်ခွင့်ပြုချက်ပေးမယ်လို့ဖုန်းနဲ့ပြောလာပြီးနေပြည်တော်မှာလည်းသွားဆွေးနွေးရမှာသဘောတူတယ်လို့ဖြစ်ခဲ့ပြီးမှအခုဘယ်လိုပဲပုံပြောင်းသွားရတာလဲလို့မေးရမှာဆိုင်ရဲကျော်စွာမြင့်ကသူလည်းနားမလည်နိုင်တော့ဘူးလို့အခုလိုရှင်းပြပါတယ
် August 15ရက်နေ့မှာကျွန်တော်တို့အကြောင်းကြားတာကတော့ page အဖွဲ့ကိုစောင့်ကြည့်ရခွင့်ပြန်လဲပေးအပ်မယ်ဒါကြောင့်မို့လို့အင်္ဂါနေ့16ရက်နေ့ကိုလာခဲ့ပါလို့ဖုန်းဆက်ပြီးတော့မှအကြောင်းကြားကြောင့်ကျွန်တော် August 16ရက်နေ့ကိုသွားတယ် August 16ရက်နေ့မှာတော့ညင်ကြားမှုချုပ်အပါအဝင်ခုံရုံးကတာဝန်ရှိတဲ့သူတွေနဲ့ကျွန်တော်ရုံးဖွဲ့နဲ့တွေ့တဲ့အခါမှာဒီစောင့်ကြည့်ရခွင့်ကိုပြန်ပေးမယ်ဒါပေမဲ့စောင့်ကြည့်ရခွင့်အတွက်ကိုအတင်းဖွဲ့လျှောက်ထားကြောင်းပုံစံ၅ရလို့ရှိလို့ရှိရင်ရပါပြီဒါဆိုရင်အဆင်ပြေပါပြီဆိုပြီးတော့ကျွန်တော်တို့ပြောတဲ့ကြောင်ကျွန်တော်တို့ကအဲ့ဒါကိုသဘောတူတယ်ကော်မရှင်စီကနေပြီးတော့မထောက်ခံစာနဲ့ကျွန်တော်တို့သွားလျှောက်တယ်လျှောက်တဲ့အခါမှာပုံစံ၅ရအတွက်ကျွန်တော်ပုံစံ၅ကိုသွားပြီးတဲ့အခါမှာတော့ကျွန်တော်တို့21ရက်နေ့မှာကျွန်တော်တို့ပြန်ပြီးကြောင်းကြလာတာကတော့တင်းဖွဲ့မပုံတင်ရပြီးမှသာစောင့်ကြည့်လိုက်ကွန်ပေးနိုင်မယ်လို့ပြောတယ်ဆိုတော့ဒီချားထဲမှာစုံမချက်တွေဘယ်လိုပြောင်းသလဲတော့ကျွန်တော်မပြောတော့
တကယ်တော့အခုလို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ခက်ခဲသွားခြင်းဟာနိုင်ငံရေးပါတီ30ကျော်ကလည်းရွေးကောက်ပွဲကော်မရှင်ရဲ့တရားမျှတမှုအပေါ်စိုးရိမ်ပြီးခဲ့တဲ့နှစ်ပတ်တောက်ကြာ August 14ရက်နေ့ကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုသွားအကူအညီတောင်းချိန်နောက်ပိုင်းမှာဆက်ဖြစ်လာတာပါအခုလိုအချိန်ကြောင့်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေမရှိရင်ရွေးကောက်ပွဲပေါ်ဘယ်လိုရက်ခံနိုင်ပါလဲလို့မေးရမှာစိုင်းရဲကျော်စွာမြင့်ကပဲ
ဒီနာမည်2020ရွေးကောက်ပွဲဟာနိုင်ငံရေးရအကဲဆက်တယ်ပြင်ပြိုင်မှုအင်မတန်ကြီးတယ်နိုင်ငံရေးရဘယ်မလိုက်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေမရှိဘူးဆိုလို့ရှိရင်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာယုံကြည်မှုတည်ငြိမ်မှုကိုပြည်တည်ဖို့အရန်ခက်လိမ့်မယ်ဆိုတော့အကျိုးဆက်အနေနဲ့ကတော့ရွေးကောက်ပွဲရလဒ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးမှာအငင်းပွားစရာကြီးများမယ
်အခုလိုအချိန်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းဘက်ကတော့ဇူလိုင်လ18ရက်တုန်းကရပ်သားအဖွဲ့တွေနဲ့ဆွေးနွေးရမှာကော်မရှင်ကိုအချက်လက်ရှာမတိုက်ခိုက်ကြဖို့နဲ့မချေနဲ့ရင်တရားစွဲပါလို့ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမဲ့ပါ